ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေထပ်ပြီးတွေ့လာနေရတာနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးကောင်းကောင်းမရနိုင်ပဲဖြစ်နေတာဟာကမ္ဘာစီးပွားရေးပြန်ပြီးနလန်ထူလာနိုင်ရေးကိုထိခိုက်စေနိုင်တယ်လို့ EU ဥရောပသမဂ္ဂနဲ့နိုင်ငံ16နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကစနေနေ့မှာပဲတတိပေးလိုက်ပါတယ် G20 ခေါင်းဆောင်တွေဟာကာယောဂါဆက်တင်ဖြစ်ပွားချိန်ကစပြီးပထမဆုံးချိန်လူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးကိုအီတလီနိုင်ငံဗီနစ်မြို့မှာကျင်းပတာဖြစ်ပြီးနိုင်ငံဆောင်မှာဖြန့်ကျက်ထားတဲ့စီးပွားရေးလုပ်ငန်းတွေအခွန်တက်တာအောင်လုပ်နိုင်မှုရပ်တန့်အောင်လုပ်ဖို့အတွက်အစည်းအဝေးမှာသဘောတူခဲ့ကြပါတယ်ဒီလှုပ်ဆောင်မှုကနေကော်ပိုရေးရှင်းကြီးတွေအတွက်အခွန်ခနှုန်းအနည်းဆုံး15ရာခိုင်နှုန်းချဖို့အောက်တိုဘာမှာကျင်းပမယ် G20 ထိပ်သီးအစည်းအဝေးမှာအပိတ်သက်လှုပ်ဆောင်နိုင်တော့မှာဖြစ်ပြီးဒါဟာ COVID-19 ကြောင့်ထိခိုက်မှုရှိနေတဲ့ဗန္ဒာငွေကြေးဒေါ်လာဘီလီယံနဲ့ချီးပြီးပြန်ဝင်လာနိုင်မှာလည်းဖြစ်ပါတယ်ဧပြီမှာကျင်းပခဲ့တဲ့ G20 အစည်းအဝေးတုန်းကကိုဗစ်ကာကွယ်ဆေးနဲ့စီးပွားရေးအထောက်ကူရန်ပုံငွေချထားရေးတွေအတွက်စတင်နိုင်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးကမ္ဘာစီးပွားရေးအခြေအနေတိုးတက်မှုရှိလာတယ်လို့ G20 အစည်းအဝေးနောက်ဆုံးကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့အခုကူးစက်မြန်ဗီဇပြောင်းကိုဗစ်ပိုးသစ်ဒေါ်လာကြောင့်အခြေအနေဆိုးလာနိုင်တယ်လို့လည်းပြောပါတယ်။